တရုတ်နိုင်ငံနယ်စပ်မြို့တွေမှာမြန်မာအလုပ်သမားတွေတရုတ်ဝင်အလုပ်လုပ်ခွင့်ရဖို့အတွက်မြန်မာတရုတ်နှစ်ဖက်ဆွေးနွေးနေတဲ့အကြောင်းကိုဆက်လက်ပြောပြပေးသွားပါမယ်။တရုတ်ယူနန်ပြည်နယ်နဲ့နယ်စပ်မြို့တွေမှာမြန်မာနိုင်ငံသားတွေအလုပ်သမားမြန်မာနိုင်ငံသားအလုပ်သမားတွေတရားဝင်စာချုပ်နဲ့အလုပ်လုပ်ခွင့်ရဖို့အတွက်တရုတ်မြန်မာနှစ်ဖက်ကအလုပ်သမားရေးတာဝန်ရှိသူတွေကုမင်းမြို့မှာနိုဝင်ဘာ5ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။မကြာခင်မှာပူးပေါင်းအဖွဲ့တစ်ခုဖွဲ့ပြီး MOU ကိစ္စတွေအလုပ်သမားဥပဒေကိစ္စတွေကိုဆက်လက်ညှိနှိုင်းသွားမယ်လို့မြန်မာအလုပ်သမားရေးဌာနဘက်က VOE ကိုပြောပါတယ်။ဒီသတင်းပေးပို့ချက်တွေကိုကိုလွင်ငင်းချန်းကျော်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ထိစပ်နေတဲ့တရုတ်ပြည်ယူနန်ပြည်နယ်ပေါက်ဆန်းတဲ့တဲဟုံကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့မြန်မာနိုင်ငံသားတွေတရားဝင်နေထိုင်အလုပ်လုပ်ခွင့်ရဖို့တရုတ်မြန်မာနှစ်ဖက်တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆွေးနွေးခဲ့ပါတယ်။လောလောဆယ်မှာတော့တရုတ်နယ်စပ်မှာရှိတဲ့မြန်မာတွေအတွက်အဓိကထားပြီးညှိနှိုင်းနေတယ်လို့မြန်မာအလုပ်သမားရေးရာဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွဝင်က VOA ကိုပြောပါတယ်
။အဓိကကတော့ကိုနယ်စပ်ဒေသပေါ့ကျွန်တော်တို့ရှေ့ပြောင်းလို့တာလိုအပ်ချက်ရှိတဲ့တန်ကြီးရီမှာမြန်မာလူသားတွေကိုတခြား MOU ထိုးထားတဲ့နိုင်ငံတွေကြီးတူပေါ့နော်။မြန်မာနိုင်ငံအဓိမပြုပြီးတော့တရားဝင်လုပ်ကိုင်ခွင့်ရရှိဖို့လူ့သမားဥပဒေနဲ့ဤအကျိုးခံစားခွင့်ရတဲ့အတားတွေကျွန်တော်တို့ဆက်ဆောင်တော့မှာဖြစ်ပါတယ်။ဒီကျွန်တော်တို့ကလိုအပ်ချက်လိုလားတဲ့ပုဂ္ဂိုလ်အချင်းဝင်ဒီမှာကလူ့ပြည်နိုင်တဲ့အချက်ဒီမှာပြတ်တာတွေကျွန်တော်ဝန်ကြီးချုပ်လည်းအများဆုံးပြောပြလောက်တော့မှာ
။မကြာခင်မှာနှစ်နိုင်ငံပါဝင်တဲ့အဖွဲ့တစ်ခုကိုဖွဲ့ပြီးအဲ့ဒီနောက်မှာတော့တရားဝင်နားလည်မှုစာချုပ်လွှာ MOU စာချုပ်နဲ့အလုံသမားခေါ်ယူရေးကိစ္စတွေကိုဆက်ပြီးညှိနှိုင်းသွားမယ်လို့လည်းသူကပြောပါရယ်။လက်ရှိမှာတပတ်နေထိုင်ခွင့်ကတ်နဲ့တရုတ်နယ်စပ်ကိုဖျက်ကျော်နေတဲ့မြန်မာနိုင်ငံသားကတရက်ကို200နဲ့300ကြားမှာရှိတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါရယ်။မြန်မာဘက်မှာအလုံကန်ရှားပါလို့တရုတ်ပြည်ကိုသွားကျင်တဲ့အရေးအတွက်ကပိုပြီးများလာတာပါ။မြန်မာအလုံသမားများလာတာကြောင့်လောက်ခတွေလည်းဈေးကျလာပါရယ်။အရင်ကတရက်ကိုတရုတ်ယွမ်ငွေ200မြန်မာငွေ8000လောက်ရပေမဲ့အခုဆိုရင်တော့60လောက်ပဲရတယ်လို့အလုံသမားတချို့ကပြောပါတယ်။နိုင်ငံတရားဝင်စာချုပ်စာတမ်းနဲ့လုံးမယ်ဆိုရင်တော့လောက်ခခေါင်းပုံဖြတ်တာတွေရော့သွားနိုင်တယ်လို့ရွှေလီမြို့မှာအလုံးလုံးနေတဲ့မြန်မာတအူးကပြောပါတယ်။
ဒီရောက်လာတဲ့လူငယ်မြန်မာနိုင်ငံသားလောက်တိုင်းဟာအင်တာနက်များတဲ့အခါကျတော့ဒီပြည်သူ့ဖက်ကလည်းဒီလောက်ခလားဆောင်နဲ့ပတ်သက်ပြီးမှနေတဲ့တော်ကိုချစင်းသွားတယ်လို့ပြောရမှာပေါ့နော်။အလုပ်တပေါ်လုပ်တဲ့အချိန်မှာကျတော့ဆမတ်ထားတဲ့ရှင်ရှင်ရှိကမရှိတဲ့အခါကျတော့လူတိုင်းကလည်းလွတ်ချက်ပေမဲ့ဒီလောက်ခလာတာသမတ်တာတော့မလို့ရှိပါမှာပဲ။အဲတရင်ဝင်သမတ်ထားပြီးသားဒေလုံးတစ်ခုနဲ့လုံနိုင်တော့မြန်မာနိုင်ငံသားတွေအားလုံးပဲပြည်ပြီးမှကောင်းတာပေါ့နော်
။မြန်မာအများစုဟာယာတီစိုက်ခင်းတွေအထည်ကျုပ်ဆက်ယုံတွေဖုံးအပိုပစ္စည်းနဲ့စောက်လုပ်ရေးလုပ်ငန်းတွေတွေမှာအလုပ်လုပ်ကြတာပါ။လက်တလောမှာတော့တရုတ်အစိုးရကမြန်မာနိုင်ငံသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပေးမထားပါဘူး။အခု2023ခုနှစ်အစမှာတရုတ်အစိုးရကကိုဗစ်ကန့်သတ်ချက်တွေရှော့ချလိုက်ပြီးတဲ့နောက်မူဆယ်နယ်စပ်ဂိတ်ကိုပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံသားအများအပြားဟာတပတ်နေထိုင်ခွင့်ကတ်ဒါမှမဟုတ်တစ်နှစ်နေထိုင်ခွင့်စာအုပ်တွေနဲ့တရုတ်ပြည်ဘက်မှသွားပြီးအလုပ်လုပ်နေကြတာပါခင်ဗျာ။